路径的设定，今生这把子，都灭大双个把乱。
လူခိတိစနစ်ဒီအချိန်ကာလတွေဘယ်လိုပဲပြောင်းပြောင်းညှဉ်းညွချင်းနဲ့စိတ်ဝမ်းကွဲခြင်းတို့ရဲ့အကျိုးရလဒ်တွေဟာပြောင်းလဲမသွားခဲ့ပါဘူးညှဉ်းညွချင်းဟာအင်အားတည်းရဲ့ဗမာအစွမ်းထက်မြဲအကောင်းကျိုးတွေအတွက်ဖြစ်ပြီးစိတ်ဝမ်းကွဲမှုမညှဉ်းညွမှုတွေဟာအာအင်ချင်းနဲ့ဆွမ်းအားကြပြီးမကောင်းကျိုးတွေဖြစ်လာဖို့ဥတည်လျက်ရှိပါတယ်ဥမာအားဖြင့်လက်ရှိမြန်မာနိုင်ငံအခြေအနေဟာလွတ်လပ်ရေးရပြီးနှစ်ပေါင်းများစွာခရီးကိုဆက်ရောက်သည့်တိုင်အောင်မြင်မှုတိုးတက်မှုတွေနဲ့ဝေးကွာနေရခြင်းဟာအဓိကမညီညွတ်ကြလိုပဲဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်များမကြာမီမှာပဲပြည်တွင်းစစ်မီးတောက်စတင်လောင်ကျွမ်းခဲ့တာယနေ့အချိန်အထိဖြစ်ပါတယ်နိုင်ငံရေးပါတီအချင်းချင်းတွေစိတ်ဝမ်းကွဲတောခုမှုခေတ်ဆက်ဆက်တက်လာတဲ့စေဆိုးရတွေနဲ့တိုင်းရင်းသားတွေကြားသဘောထားမတိုက်ဆိုင်မှုလက်နက်ကင်ဆောင်ထားတဲ့စစ်ဖက်တိုင်းရင်းသားဖက်လူကြီးတွေအာဏာပြိုင်မှုနိုင်ငံရေးအမျက်ထုတ်မှုစီးပွားရေးလောဘကြောတိုက်မှုတွေကြောင့်ပြည်တွင်းစစ်မိတော့ဟာယနေ့အချိန်အထိမငြိမ့်သက်နိုင်ပဲတောက်လောင်နေစေစိတ်ဝမ်းကွဲနေကြစေဖြစ်ပါတယ်။ကမ္ဘာမှာတိုးတက်ကြီးဝါအောင်မြင်နေကြတဲ့တိုင်းပြည်တွေအများကြီးရှိသလိုဆင်းရဲမွဲတေပြီးနလန်မထူနိုင်တဲ့တိုင်းပြည်တွေလည်းများစွာရှိနေပါတယ်။ဘာကြောင့်အခုလိုကွဲပြားခြားနာကွာဟနေကြသလဲဆိုတဲ့အဖြေကတော့ညှဉ်းညွတ်မှုရှိခြင်းမရှိခြင်းဆိုတဲ့အဓိကအချက်ဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလမှာအမေရိကန်နိုင်ငံသားတွေကြွေးကြော်ခဲ့ကြတဲ့စာသားလေးကမှတ်သားစရာကောင်းပါတယ် United We Stand Divided We Fall ညီညွတ်ရင်တိုးတဲ့အောင်မြင်မယ်မညီညွတ်ရင်ကြာရှုံးမယ်ဆိုတဲ့ကြွေးကြော်တာဖြစ်ပါတယ်ယနေ့ညီညွတ်ရေးအတွက်အရေးတကြီးဆွေးနွေးနေကြသူတွေအတူယူတဲ့ဥတည်တင်တဲ့ညီညွတ်ရေးအတွက်ဥဆောင်လမ်းပြတဲ့သူတို့စီကအတွေ့အမြင်ဖြစ်ပါတယ်တိုင်းပြည်တစ်ပြည်တိုးတဲ့အောင်မြင်မှုဆိုတာတူတယောက်ကောင်တဲ့တင်တဲ့ဖွဲ့လူမျိုးတမျိုးကောင်းနဲ့လှုပ်လို့မရနိုင်ပါဘူးအသင်းအဖွဲ့နဲ့အားကစားဝင်ပြိုင်ရတယ်လို့တဲ့တင်လုံးသူ့နေရာနဲ့သူ့စွမ်းအားနဲ့သူညီညွတ်စွာတက်ညီလက်ညီနဲ့ဆောင်ရွက်ကြိုးစားနိုင်မှသာအောင်မြင်မှာဖြစ်ပါတယ်ရာဇဝင်မှာဘရင်နောင်ဖောင်ဖြစ်တဲ့နောင်ရိုးတိုက်ပွဲဆိုတာစစ်အင်အားနည်းတော်လဲပဲတက်ဖွဲ့ကြီးတစ်ခုလုံးနောက်မဆုတ်တန်းရွရွချွန်ချွန်ညီညီညွတ်ညွတ်နဲ့အသေးခံတိုက်ခဲ့ကြလို့စံပြုတ်မှတ်တမ်းတင်စရာအကောင်းဆုံးဥပမာအဖြစ်သမိုင်းတွင်ခဲ့ရတာဖြစ်ပါတယ်။ပေါင်းစည်းညီညွတ်မှုဟာလိုအပ်ပါတယ်။တခါတုန်းစီကကောတန်ပီပီဂေါတိတောင်ကျောင်းမှာတရင်သုံးနေထိုင်တာနာပြုနေကြတဲ့ဝီနီတို့ရန်တော်များကတစ်ဖက်ဓမ္မဂရိကရန်တော်တွေကတစ်ဖက်မပြောပါလောက်တဲ့အသေးငယ်တဲ့ကိစ္စလေးကိုအကြောင်းပြုကအငင်းအခုန်ဖြစ်ခဲ့ကြပါတယ်သူမှန်တယ်ငါမှန်တယ်နဲ့နှစ်ဖွဲ့စလုံးတဲကြီးမဲကြီးငင်းခုန်လိုက်ကြတာမြတ်ဗုဒ္ဓကုတော်တိုင်းလာရောက်ပြင်းငိမ့်ပေးတာတော့အစင်မပြေဘူးဖြစ်လို့ဖះကသူတို့ကိုဥပိ္ပခာပြုကြောခိုင်းလိုက်ပါတယ်အဲ့ဒီကနောက်မှာဒကာဒကာမတွေကပါမတက်ကြတဲ့ဒီယန်းတော်တွေကိုမလှူဒန်းကြတော့ပဲရှောင်ရှားလာကြပါတယ်သူ့အတွက်ဆုံးကုန်းကိစ္စနဲ့တာနာပြုရေးဒီမှာအစင်မပြေပဲအခက်အခဲဖြစ်လာခဲ့ပါတယ်ဒီပြဒနာရဲ့အကြောင်းရင်းကတော့ပုရုဇဉ်ရန်တော်တွေပြီးပြီးခံစားချက်ကိုဦးစားပေးပြီးဉာဏ်ပညာအစဉ်ချင်းပျောက်ဆုံးသွားတဲ့အခါမာမနအမောင်ရဲ့ဖုံးလွှမ်းမှုကိုခံလိုက်ရပါတယ်ဒီရန်တော်တွေဟာနောက်ပိုင်းမှာပုဂ္ဂိုလ်ရေးရာတွေကိုဥမတည်တော့ပဲသာသနာလမ်းကြောင်းအမှန်ကိုဥတည်မိတဲ့အခါလမ်းမှန်ပြန်ရောက်ပြီးဝိဝတ္တနာတရားအားထုတ်ခဲ့ကြပါတယ်အာတဝကင်းတဲ့ရန်တာအရှင်မြတ်ကြီးဖြစ်ခဲ့ကြပါတယ်မာမာနနဲ့ကုအတ္တကိုရှေ့တန်းတင်တဲ့အခါမှားရကြပြီးမာမာနအတ္တအစွဲတွေချိုးနှိမ်ပြီးသာသနာကျင့်စဉ်ကိုဥတည်လိုက်တဲ့အခါအမှန်နဲ့အမှားအကျိုးရှိနဲ့အကျိုးမဲ့ကိုခွဲခြားသိမြင်နားလည်သွားကြပြီးညီညွတ်တိုးတဲ့အောင်မြင်ငြိမ်းချမ်းတဲ့တန်ခါအဖွဲ့စည်းတစ်ခုအဖြစ်ရပ်တည်လာနိုင်ခဲ့ပါတယ်။သင်္ကန်းစာယူသင့်တဲ့တာရကကောင်းတစ်ပုဒ်ဖြစ်ပါတယ်။သူတော်ကောင်းကျင့်စဉ်ကိုကျင့်ကြံနေကြတဲ့ရန်တော်များတောင်အတ္တမာမာနတွေရှေ့တန်းတင်တဲ့အခါမညီမညွတ်ဖြစ်တတ်ကြပြီးအတ္တမာမာနအမောင်ကင်းသွားတဲ့အခါမှာလမ်းမှန်ရောက်ရညီညွတ်တိုးတက်ငြိမ်းချမ်းသွားကြပါတယ်။ယနေ့စီးလုံးညီညွတ်ရေးအတွက်အစည်းအဝေးထိုင်နေကြတဲ့အဖွဲ့အစည်းအလုံးဟာမြန်မာနိုင်ငံသားမြန်မာလူမျိုးများဖြစ်ကြပါတယ်။ကိုယ့်လူမျိုးကိုယ့်အတ္တမာမာနတွေခံစားချက်တွေကိုရှေ့တန်းမတင်ပဲကိုယ့်တိုင်းပြည်ကိုယ့်ပြည်သူလူထုအကျိုးကိုဥတည်ပြီးအစည်းအဝေးလှုပ်တင်ပါတယ်။ပုဂ္ဂိုလ်ရေးလူမျိုးရေးတွေကိုဥတည်ခဲ့ကြလို့မပြေလည်နိုင်ပဲနှစ်ပေါင်းများစွာအချိန်ကုန်အကျိုးမဲ့ဖြစ်ခဲ့တာဒီကိုပြန်သုံးသပ်ပါအစဉ်ပြေရေးအတွက်အားလုံးပဲသူ့ဘက်ကိုယ့်ဘက်လျှော့တင်တာဒီလျှော့ပါမဖြစ်မနေပြေလည်အောင်ဆွေးနွေးမယ်ဆိုတဲ့ကြီးမြတ်တဲ့စိတ်တွေမွေးမြူပြီး ဆောင်ရွက်ကြမယ်ဆိုရင်မပြေလည်နိုင်စေရာမဖြစ်နိုင်ဘူးဆိုတာမရှိပါဘူးအစဉ်ပြေမှာအေကံမုတ်ချဖြစ်ပါတယ်မပြေလည်ပဲနှစ်ပေါင်းများစွာကွဲနေကြတယ်ဆိုတာသိခါကြပါတယ်ပြေလည်သွားပြီးညင်ညွတ်သွားကြပြီဆိုတာကဂုံသိခါတိုးတက်ပြီးတမိုင်းကောင်းပါတယ်ကိုတိုင်းပြည်နဲ့ပြည်သူလူထုအားလုံးရဲ့အကျိုးကိုရှေးရှုပြီးဆောင်ရွက်ဆွေးနွေးကြမယ်ဆိုရင်မပြေလည်စေရာမညင်ညွတ်စေရာမရှိပါဘူးညင်ညွတ်ချင်းမညင်ညွတ်ချင်းဆိုတာလူတွေကပဲလုပ်ကြတာဖြစ်လို့ကိုယ့်လက်ထဲမှာရောက်ရှိလာတဲ့ကိုတိုင်းပြည်ရဲ့ကံကြမ္မာကိုဘာဖြစ်ချင်တယ်လဲကိုတိုင်းရွေးချယ်ရမှာဖြစ်ပါတယ်။တိုင်းပြည်နဲ့ပြည်သူလူထုအတွက်ညီညွတ်ချင်းသို့ရှေးရှုနိုင်ပါစေကြောင်းဆန္ဒပြုလိုက်ပါတယ်။တရားဓမ္မပေါင်းသူတော်ကောင်းသူစင်ရဲကင်းပြောက်ချမ်းသာရောက်၍ကိုစိတ်နှဖျားကျမ်းမာချမ်းသာကြပါစေ
။ကင်းရှင်ကြပါစေ။Da swang ga ba luan Nying jian ja ba zi Tang ga ro